မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ23ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်မသတိမြင်စင်ပါရှင်ဒီနေ့အစီအစဉ်မှာစစ်ကောင်စီကိုပိုပြင်းထန်တဲ့အရေးယူမှုတွေထပ်တိုးလုပ်ဖို့NUG ကအမေရိကန်ကိုတောင်းဆိုလိုက်တဲ့အကြောင်းအပါအဝင်သတင်းဆောင်မတွေနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။စစ်ကောင်စီကပြည်သူတွေအပေါ်အကြမ်းဖက်ကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေနဲ့ပတ်သက်လို့ပိုပြီးပြင်းထန်တဲ့စီးပွားရေးနဲ့လက်နက်တင်ပို့မှုပိတ်ဆို့တာအပါအဝင်အရေးယူမှုတွေထပ်တိုးလှုပ်ဆောင်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိတ်တန့်အရာရှိတဦးနဲ့အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းနဲ့နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးတို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာဇွန်လ22ရက်မနေ့ကတွေ့ဆုံစင်မှာတောင်းဆိုလိုက်တာပါ။လက်ရှိမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေဆိုရလာတဲ့လေကြောင်းတိုက်ခိုက်မှုတွေကိုတင်ပြခဲ့ပြီးမြန်မာပြည်သူတွေကိုဓာတ်ရိုက်ကူညီတာတွေအမြန်ဆုံးလုပ်ပေးဖို့လဲတောင်းဆိုခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်း NUG ရဲ့ဒီတောင်းဆိုချက်တွေနဲ့မြန်မာပြည်သူတွေကိုကူညီမဲ့အကြောင်းကတိပေးခဲ့တယ်လို့ဆိုပါတယ်ရှင်။ရခိုင်ပြည်နယ်တန်တွဲမြို့နယ်မှာငပလီအခြေစိုက်စစ်ကောင်စီရဲ့ခမာယ966ကိုရခိုင်တပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲတွေကြောင့်တန်တွဲမြို့ပေါ်ကိုစစ်ဘေးဒုက္ခသည်350ကျော်နဲ့လင်းသာရွာဘက်ကို150ထွက်ပြေးတန်းဆောင်လာခဲ့တယ်လို့လည်းဆိုပါတယ်။တန်တွဲကတိုက်ပွဲတွေအခြေအနေနဲ့ပတ်သက်ပြီးအေအေဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို RFA ကဖုန်းနဲ့ဆက်သွယ်ပေးမဲ့လက်ခံဖြေဆိုတာမရှိပါဘူးရှင်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေကြောင့်နောက်ထပ်ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလက်ခံတော့မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့နေရပ်ပြန်ပို့ရေးကော်မရှင်နာမီဇနူရာမန်ကဂျွန်လ22ရက်နေ့ကပြောလိုက်ပါတယ်။စစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော် AA တို့ကြားတိုက်ပွဲတွေကြောင့်ထွက်ပြေးလာသူတွေမြန်မာနယ်စပ်မှာစုယုံနေကြတယ်ဆိုတဲ့သတင်းထွက်ပေါ်နေတဲ့အပေါ်သူကအခုလိုပြောဆိုလိုက်တာပါ။လက်ရှိမှာရိုဟင်ဂျာမွတ်စလင်တသန်းကျော်ကော့ဆက်ပဇာကဒုက္ခသည်စခန်းတွေမှာနေထိုင်နေကြကြောင်းဒီဒုက္ခသည်တွေကမောင်တော်နဲ့အနီးတစ်ဝိုက်မှာနေထိုင်ကြတဲ့သူတို့ရဲ့ဆွေမျိုးတွေအတွက်အလွန်စိုးရိမ်ပူပန်နေကြကြောင်းဒါပေမဲ့ဘင်္ဂလားဒေ့ရှ်အနေနဲ့ဒီတသန်းကျော်နဲ့တင်ဝင်ထုတ်ဝင်ပိုးဖြစ်နေတာကြောင့်ရိုဟင်ဂျာတွေကိုထပ်ပြီးလက်ခံလို့မရတော့ကြောင်းသူကပြောပါတယ်ရှင်။အိန္ဒိယနိုင်ငံမနီပူပြည်နယ်အင်ဖာအကျဉ်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့မြန်မာ66ဦးထဲက2ဦးဟာကျမ်းမာရေးထိခိုက်လာတာကြောင့်ဆန္ဒပြတာ9ရက်မြောက်နေမှာပဲဆေးရုံတင်ထားရတယ်လို့သူတို့ကိုကူညီပေးနေတဲ့အိန္ဒိယမြန်မာလေးလာစောင့်ကြည့်ရေးအဖွဲ့ India for Myanmar က RFA ကိုပြောပါရယ်အင်ဖာအကျဉ်းထောင်မှာပြစ်ဒဏ်ကြခံပြီးသူတွေကိုပြန်လွတ်ပေးဖို့နဲ့မြန်မာပြည်ပြန်မပို့ဖို့အမျိုးသား69ဦးကဂျွန်လ16ရက်နေ့မှာစပြီးအစာငတ်ခံဆန္ဒပြနေကြတာဖြစ်ပါတယ်တတ်မှတ်ထားတဲ့ဈေးနှုန်းအတိုင်းမယောင်းချလို့ဆိုပြီးရန်ကုန်တိုင်းနဲ့ AR တိုင်းကစံကုန်တဲ့တချို့ကိုဂျွန်လ21ရက်နေ့မှာစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်လို့စံကုန်တွေနဲ့စံအယောင်းဝယ်လုပ်တဲ့သူတွေကပြောပါရယ်မြန်မာနိုင်ငံစံအသင်းချုပ် MRF ဥက္ကဋ္ဌဦးရဲမင်းအောင်နဲ့ဒုတိယဥက္ကဋ္ဌဦးလူမော်မြင့်မောင်တို့ကိုနေပြည်တော်မှာခေါ်ယူစစ်ဆေးနေတယ်လို့စံကုန်တွေတချို့ကပြောပါရယ်စစ်ကောင်စီတတ်မှတ်ဈေးနှုန်းတွေဟာစံချောတအိတ်ကို4000နီးပါးနဲ့စံကြမ်းတအိတ်ကို2000ခွဲနီးပါးဈေးကွက်ပေါက်ဈေးထက်လျော်နေနေတာလည်းဖြစ်ပါရယ်ရှင်အခုဆက်လက်ပြီးသတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ပဲခူးမြို့ဝင်းနေမိတယုံចောင်းတိုက်နိုင်ကဆရာတော်ဗဒ္ဒနာမူနေတာပြီးဝန်တာပြစ်ခတ်ခံရမှုကိုစစ်ကောင်စီဘက်ကလိန်လဲထုတ်ပြန်ခဲ့ပြီးမျက်မြင်ဆရာတော်ရဲ့မိန်ကြားချက်ထွက်ပြီးနောက်မှမှစစ်ကောင်စီကဝန်ခံခဲ့ပြီးစုံစမ်းစစ်ဆေးအရေးယူသွားမယ်လို့ဆိုပါရယ်ဒီပေါ်မှာတန်ကားတော်တွေဘက်ကဝေဖန်ကြပါရယ်ကိုကျော်လွင်ကတင်ပြထားပါရယ်ရှင
်ဘကုံးမြို့ဝင်းနှိမ်မိတာယုံចောင်းတိုက်နာရကဆရာတော်ဟာ PDF တွေရဲ့မိုင်းဆွဲတိုက်ခတ်ခံရပြီးနောက်ပြန်လည်တော်မူခဲ့တာလို့စစ်ကောင်စီကကနဦးသတင်းထုတ်ပြန်ခဲ့ပြီးမဲ့မျက်မြင်ဆရာတော်ကတော့စစ်ကောင်စီတပ်သားတွေပြစ်ခတ်တဲ့အကြောင်းမိန်ကြားတဲ့ဗီဒီယိုပြန့်နှံ့ပြီးနောက်မှမှစစ်ကောင်စီကပြောင်းလဲဝန်ခံတဲ့အပေါ်ဆရာတော်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်စစ်ကောင်စီကဆရာတော်ကြီးကိုစီယုံမရလို့သာအခုလိုဝန်ခံတာလို့ဖြွာရောင်ဆရာတော်တပားဖြစ်တဲ့ဆရာတော်မင်းတုံညဗုဒ္ဓတက္ကသိုလ်ကမိန့်ပါတယ
်အခုဂျမတာဟာဆရာတော်ကြီးကိုသူတို့လုံးဝစီယုံလို့မရဘူးငါးကြိမ်တန်တန်သူတို့စစ်ဆေးတယ်ဆရာတော်ကြီးကတော့သူ့ရဲ့ဒီလတမာဒီအတိုင်း နော်နောက်ဆုံးအသက်တာလည်းသိခြင်းသိပါစေဟေ့ဆိုပြီးတော့ဒါဒီလိုလုပ်တဲ့အတွက်ကြောင့်အားလုံးမြင်ရတဲ့အတိုင်းပဲဒါယနေ့သူတို့တွေးခွဲလို့မြင်ရတဲ့အခြေအနေကိုဖြစ်သွားတာပါအဲဒီစစ်အာဏာရှင်စစ်မိတ်ဆာတွေဟာတန်ဃာတော်တွေကိုကာလတစ်လျှောက်လုံးတတ်ခဲ့တယ်ဖျက်ခဲ့တယ်ထောင်ချခဲ့တယ်ယနေ့တဲ့ဒီစစ်အာဏာရှင်ရဲ့အကျဉ်းထောင်ထဲမှာတန်ဃာတော်တွေရှိနေသေးတယ်တန်ဃာတော်တွေပြည်သူတွေကိုရည်ရွယ်ချက်ရှိရှိတတ်ခဲ့ဖျက်ခဲ့တာသူတို့ပါတပ်ပြီးတိုင်းဖျက်ပြီးတိုင်းမှာသူတို့ဒီဇော်မဲလုံးတို့အမဒီဝီတို့မြဝကြီးတို့ဟာလိန်ညာနေကြတယ်ဖြစ်ပါတယ်လို့ပြောကြလို့ပါတယ
်ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကမန္တလေးတိုင်းငန်းစုံမြို့တော်လမ်းပိုင်းမှာဆရာတော်လိုက်ပါလာတဲ့ကပြစ်ခတ်ခံရပြီးဆရာတော်ပြန်လည်တော်မူခဲ့တာဖြစ်ပါတယ်အဲ့ဒီနောက်ဇွန်လ20ရက်နေ့မှာဆရာတော်ကြီးနဲ့အတူကားပေါ်မှာပါလာတဲ့မျက်မြင်ဆရာတော်လည်းဖြစ်တဲ့ကံတောင်းဆက်ဆရာတော်ကဆရာတော်ကြီးဟာစစ်ကောင်စီတပ်သားတွေပြစ်ခတ်လို့ပြန်လည်တော်မူတာလို့ပြစ်ခတ်မှုဖြစ်စဉ်အသေးစိတ်မေးကြားတဲ့ဗီဒီယိုပေါ်ထွက်လာပါတယ်အဲ့ဒီလိုဗီဒီယိုပေါ်ထွက်လာပြီးနောက်မှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသူတို့ပြစ်ခတ်တာလို့ဝန်ခံခဲ့ပြီးဒီဖြစ်စဉ်ကိုအစိမ့်မြင့်ရာရှိတွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့စစ်ဆေးအရေးယူသွားမယ်လို့သူတို့ထိုင်းချုပ်တဲ့မီဒီယာတွေကနေပြောဆိုခဲ့တာပါ2021ခုနှစ်ကစစ်တပ်အာဏာသိမ်းတာကိုလက်မခံကြောင်းပါဝင်လက်မှတ်ရေးထိုးခဲ့တဲ့ဗကောမျိုးကကြောင်းတိုက်ဆက်တခုထဲမှာဝင်းနေမီဒီယာယုံကြောင်းတိုက်နာရက်ကဆရာတော်ဗရဏမူနိုင်တာပြီးဝင်တာပါဝင်ခဲ့တယ်လို့စစ်ကောင်စီတပ်ကအရဲသားတွေကိုတပ်ဖြတ်မိရှူတာနဲ့ပတ်သက်ပြီးစိတ်မကောင်းကြောင်အမြဲပြောလေရှိတယ်လို့လဲနှိဇက်သူတွေကပြောပါတယ်စစ်ကောင်းဆောင်တွေနဲ့နှိဇက်တဲ့ရွှေကျင်သာသနာပိုင်ဤတကူကပ္ပဗုဒ္ဓတက္ကသိုလ်တွေရဲ့အဓိပတိဆရာတော်ဒေါက်တာညဏ်သိန်းတရာကတော့ဝိနည်းမိတာယုံဆရာတော်ပြန်လည်မူတဲ့ဖြစ်စဉ်ကိုတန်ဃာတော်တွေအနေနဲ့တီးခန့်ခွန့်လွှတ်မိပြောက်ကြဖို့ဇွန်လ22ရက်နေ့ကဝိနည်းမိတာယုံကျောင်းတိုက်ကိုကြွားရောက်မိကြခဲ့ပါတယ်ဒါအပြင်ရှမာမောက်ကလန်ကိုရာဇဂျိုပြည်မှာလူစု900ဝန်းရိုက်တာတောင်းဗောပတိဘက်ကမှမဖြစ်ခဲ့ပဲအကျန်းစွာရောလောင်းတကြိုတဲ့ကိစ္စပြီးစီးသွားတယ်လို့ဥမာပေးပြီးမိကြခဲ့ပါတယ်။ဒီတကူဆရာတော်ရဲ့မိကြချက်ဟာဖျားတရားတော်နဲ့လွဲနေပြီးအာနာရှင်အကြိုက်ပြောဆိုခဲ့တာလို့ဆရာတော်ဥဝယမကမိပါတယ်
။ဗတရားလုပ်တဲ့လူအရေးယူဖို့မပြောဘဲနဲ့ဗတရားလုပ်တော့ရက်တက်ဖို့မပြောဘဲနဲ့ဗတရားသက်ခံတဲ့ဘုံကြီးဘုံကြီးတွေကပဲရန်သားတွေကပဲစက်မြင်တော့မလို့တခုလုံးတော့မလို့အာနာလူပကလိုက်ပြီးတော့ဒီလိုပြောဆိုတဲ့အရာကြီးဘုရားရဲ့ဓမ္မလည်းမဟုတ်ဘူးထုတ်ဆောင်တာအာနာယုကထုတ်ဆောင်ပြီးတော့လောင်စင်ဆက်တဲ့ဘယ်ဘုန်းကြီးတတ်ဘယ်ဘာသာဝင်တတ်ဆိုခလုံးကြတိခံကြဆိုပြီးတော့အာနာရှင်ဆင်အားလုပ်ဖို့အတွက်တကယ်လုံးကိုအာနာယုကဆက်ပြောပေးခြင်းဖြစ်တယ်တရားမျှတမှုမဟုတ်ဘူ
းဆရာတော်ဦးညနေတော်ရဲ့တပည့်ရင်းတွေတဲကတီတကူစားဆရာတော်ဒေါက်တာကောဝိဒအတိကြီးကလည်းဝိနေမိတယုံဆရာတော်ပြစ်တက်ခံရတဲ့အပေါ်ဝန်ထမ်းမဆုံးဖြစ်ရကြောင်းဖြစ်ရမှန်ကိုတော်ဝင်ယူလို့စိတ်သူတော်ကောင်းစိတ်မွေးဝင်ခံပြီးတန်ဃာရီကိုတောင်းပန်တင်ကြောင်းဂျွန်လ20ရက်နေ့ကလူမှုကွန်ရက်ကတဆင့်မိကြတောင်းဆိုပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းပြောဆိုတဲ့အထဲမှာတော့စုံစမ်းစစ်ဆေးဖို့သာပါဝင်ပြီးတောင်းပန်မှုဆိုတာမပါဝင်ခဲ့ပါဘူ
းကုလသမဂ္ဂရဲ့အချက်လက်တွေအရကမ္ဘာတဝန်းမှာလူပေါင်းတန်း120ကျော်ဟာအတင်းအကျပ်အိုးအိမ်စွန့်ခွာထွက်ပြေးနေကြရပြီးအဲ့ဒီထဲက3တန်းကျော်ဟာမြန်မာနိုင်ငံတွေကဖြစ်ပါတယ်မြန်မာဒုက္ခသည်တွေရဲ့အကြောင်းကိုကိုရဲစီသူကတင်ပြပါမယ်ရှင်
ဆူဒန်ကနေယူကရိန်းအရှေ့လယ်ပိုင်းကနေမြန်မာနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေတာမကတခြားဒေသတွေမှာပါပြည်ပခရာသီဥတုဖောက်ပြန်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လူရေအများအပြားစံချိန်တင်အိုးအိမ်စွန့်ခွာထွက်ပြေးနေကြရပြီးကြီးမားတဲ့လူသားပေးဒုက္ခတွေနဲ့ကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကကမ္ဘာဒုက္ခသည်များနေ့မှာပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့အချက်လက်တွေအရကမ္ဘာတဝန်းမှာလူပေါင်းတန်း120ကျော်အိုးအိမ်စွန့်ခွာထွက်ပြေးနေကြရပြီးမြန်မာနိုင်ငံမှာတော့အိုးအိမ်စွန့်ခွာထွက်ပြေးနေရသူ3တန်းကျော်ရှိနေပါတယ်။ကချင်ပြည်နယ်မှာလူပေါင်းတသိန်းကျော်အိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်
။ဟုတ်ဒီအခုဆစ်လျှောက်လာတာဆိုတော့ကျွန်တော်ကတော့အတွက်တော့ဆစ်ဆွနှစ်လောက်တော့ရှိလာပြီပေါ့နော်ပြောရမယ်ဆိုတော့ဒီ2017ကစရာခုကျတော့2014တောင်ရောက်ပြီပေါ့နော်ဒါပေမဲ့ကျွန်တော်တို့အခုချိန်ခေကျွန်တော်တို့ရဲ့ဒီမှာရဲ့ဒီမှာကျွန်တော်တို့ငွေရောအခုထိလည်းမပြောင်းနိုင်သေးဘူးပေါ့နော်ပြန်ဖို့ရောအရင်မျောလစ်တယ်ပေါ့နော်
မြန်မာနိုင်ငံရဲ့အနောက်ဘက်ခြမ်းဒေသရခိုင်ပြည်နယ်မှာလည်းလွန်ခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကစတင်လာခဲ့တဲ့တိုက်ပွဲတွေဟာအခုလက်ရှိမှာပုံမပြင်းထန်နေပြီးပြည်နယ်တဝန်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေအတွက်ဟာ3သိန်းကျော်အထိရှိနေပါတယ
်ကျွန်တော်တို့ဒုက္ခသည်တွေကအခုဆိုရင်၅နှစ်၆နှစ်လေးရှိပြီဆိုတော့နေနေနေရတော့ပြန်လည်းပြန်ရှိကြတာပါပဲဒါပေမဲ့ပြန်ရမယ့်စည်းရိမ်တွေတော့မရှိဘူးနေနေနေရမှာအိမ်တွေလည်းမရှိတော့ဘူ
းဒုက္ခသည်ဘဝနဲ့အချိန်ခုနှစ်နှစ်ကြာဖြတ်တန်းနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကကိုခင်မောင်ကတော့
ဒီနေ့လာတိုင်းကျွန်တော်တို့မှလည်းဝင်နေပါတယ်ဒုက္ခသည်ဘဝဆိုတာအကဲဆုံးဘဝလို့ပြောလို့ရပါတယ်ကျွန်တော်တို့မှလည်းအနာဂတ်လည်းမရှိဘူးပညာရေးလည်းစီလုံးမရဘူးလောကလည်းဘာမှမရှိဘူး
သူများနိုင်ငံမှာကိုလိုနီရတဲ့အချိန်မှာသူ့နိုင်ငံရဲ့ဥပဒေနဲ့ယဉ်ကျေးမှုကိုလေးစားဖို့လိုတယ်လို့မဲဆောင်မြို့ကရခိုင်ဒုက္ခသည်ကူညီဆောင်ရှောက်ရေးအဖွဲ့ဒါရိုက်တာကပြောပါတယ
်ဆေးအာနာတိနောက်ဘက်မှာရောက်လာတဲ့ဒုက္ခသည်တွေရောတရှိနုကရှိပေးတဲ့ဒုက္ခသည်ရောနောက်တစ်ခုကကိုယ့်အကြောင်းတရားဒုက္ခသည်တွေဒုက္ခမရောက်အောင်ကိုလှုပ်လှုပ်တဲ့အခါမှာအတိရှိနဲ့လှုပ်ဆောင်ဖို့တည်းအကြံပေးမြတ်ဝေဆန်တယ်ပေါ့
ကရမီနယ်လွယ်ကော်ကထွက်ပြေးလာရတဲ့သူတယောက်ကတော့အိမ်ပြန်ခြင်းပြီလို့ပြောပါတယ
်အိမ်ကြီးကဒီတိုင်းထားခဲ့ရတာဒါမှမတည်နိုင်ဘူးအတူရတယ်ပကူပေါက်လို့ပုံတော့ဒီဘောသာသာဆုံးထလာကြရမယ်အဝတ်တွေကိုတော့ဘုန်းနဲ့ထလာကြရတာသာဘူးသာဘူးအနိုင်နိုင်မော်နော
်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဒုက္ခသည်တွေကိုလက်ခံကြိုဆိုဖို့ကူညီထောက်ပံ့ဖို့သူတို့ရဲ့လူခွင့်ရေးတွေကိုထိန်းသိမ်းဖို့အကာအကွယ်ပေးဖို့နဲ့ပရိပခတွေကိုဖြည့်ရှင်းဖို့အတွက်တကမ္ဘာလုံးကစုပေါင်းတာဝန်ယူကြရမှာဖြစ်ပြီးဒါမှသာဒုက္ခသည်တွေနေရပြန်နိုင်မှာဖြစ်တယ်လို့ကမ္ဘာဒုက္ခသည်များနေ့အတွက်ထုတ်ပြန်ချက်မှာထည့်သွင်းပြောဆိုထားပါတယ်ခင်ဗျာ
ဆက်လက်ပြီးရခိုင်တိုင်းရင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်ဆာလီဇောမူထားပါရှင်ပါအာရဖေခိုင်ဘာသာစကန်နီကရိုဆိုဘာရဲ့ဒီတဲ့ဘက်မှာတော့ရခိုင်ပင်နယ်တောင်ကထူခရဲတတော်ဖိုက်ရှင်ကြီးကိုတောင်ပါပြလာပေါ်ခိုက်ပါရဲ
ရခိုင်ပင်နယ်တောင်ကုန်းမြို့နယ်တော်မှာအေအန်စိုက်ကောင်စီတေရိုတီတွေတိုက်ပွဲတချို့ဟင်ခါပြနောက်ပိုင်းစိုက်ကောင်စီကလီဂရောင်းတိုက်ခိုက်မှုတွေဇာတိုက်လုံးနေလို့တေသခင်တီကပြောပါရဲဇွန်လစင်ဂရာနေကနေစာပနာဆေးရှာနေအထိစိုက်ကောင်စီကလီဂရောင်းပိုက်ခိုက်မှုအတွင်ပင်လှောက်ခလို့ဆိုပါရဲရောင်းတိုက်ခိုက်မှုတွေတော့တောင်ကုန်းမြို့နယ်ကန်စိုက်တောင်ရွာကအမျိုးသမီး2ယောက်သွန်ရှိကွန်းရွာကအမျိုးသမီး2ယောက်ရွာသက်ကြီးကြီးရွာကအမျိုးသား2ယောက်စုစုပေါင်း5ဦးသေဆုံးခဲ့ပါရဲဒီဆုံးတဲ့ဒီတဲ့ကိုဝင်ဆောင်တဲ့အသားမပရိသင်းတွေလူငယ်တယောက်လေးပေါင်းပါရဲရောင်းပရလူနေအိမ်တချို့နဲ့တောင်ကုန်းမြို့ပေါ်တာကတော်ဝန်တွေကအရှိတိုင်းဘာသာဌာနမှုနေနဲ့သွန်နေရဌာနမှုကရောပြစီတခါရလို့သိရပါရဲတောင်ကုန်းမြို့ဆိုရခိုင်ပြည်စင်ကာမြို့မြောက်အနေနဲ့အရခတ်တက်တော် A ကထိုးစစ်ဆောင်တဲ့မြို့ဖိုင်လာနိုင်လို့သုံးသက်တူလေးဟင်းနေပါရဲတိုက်ပွဲကြီး prompt နေတဲ့ရခိုင်ပြည်မှာစားသုံးစီစီအစမတဲ့မွန်တာနေတဲ့တော်တာနဲ့လေထွန်ဖို့အခါခေဖိုင်နေလို့တောင်သူတီကပြောပါရဲ Renancy တပိပါကိုဖေးသာကျန်23သိန်းအထိဈေးတားနေတဲ့ဒေါ်တာနဲ့ဝေဖို့အခခေဖိုင်နေလို့ပေါ်နေကြမလို့နဲ့ရုံကုန်ကြည့်တော့ကလေသမဥမောင်ရှိကပြောပါတယ်ဥမောင်ရှိမှာလေက20လောက်ရှိမှန်လေထွန်စားနဲ့ထွန်ရဖို့စီတပေပါတီအသုံးပြဖို့လိုအပ်နေကလေးဈေးတားနေတဲ့ဒေါ်တာနဲ့လေထွန်ဘိုရာကို resign ထားရလို့ဆိုပါတယ်ရဟိုင်းမရာဘွဲ့မှာမိုးမကြခုံကစီတပေပါကိုဖေးသာကျက်15သိန်းခန့်ရရှင်ခကလေးလိုင်းမှာ23သိန်းအထိမွန်တာနေဆိုဖိုက်ပါတယ်နော်တီကိုအသုံးပြမနာမိဖာရိုရာတိုင်းထွန်ရဖို့စဉ်းစားခဲ့ကလေးလေထွန်စားတွေကိုအသုံးပြလာခဲ့တဲ့နောက်ပိုင်းနော်နဲ့ထွန်ဖို့ PC ဈေးကွက်ထဲမှာမရောင်းခဲ့ပြလို့လေသမတိကပြောပါတယ်။ရောင်းပရဒမရောဇာတိုက်ကိုလည်းဖေးသာနှသိမ့်ကျော်အထိဈေးပေါင်းနေတဲ့ဒေါ်တာနဲ့အထောင်းလုံးမကောက်နိုင်ကလေးမရောဇာမသုံးပဲစိုက်ပျက်ဖို့စီစဉ်နေသူတွေဟင်းနေပါတယ်
။ဇလောဒီအပြီမှာစောက်ပါကန်လာကိုကုမမကဆာလာတောင်ပါပြလာဖို့ဖိုက်ပါတယ
်။ရခိုင်ပြည်နယ်မောင်တော်မရောမြန်မာဘင်္ဂလားဒေ့ရှ်နဲ့နိုင်ငံနေဆဲကုန်သူတွေတော့အရေးပါတယ်မောင်တော်မရောဖိုက်ပါတယ်။မောင်တော်မရောအဖရိဖာမှာဘူးစီတော်မရောနဲ့တင်ဟင်းမနာတောင်ဖာမှာရသီတော်မရောနဲ့အငူမော်ဒေတာဟင်းပါတယ်။ရန်ဒေသတိမှာအခရိစိုက်တဲ့စိုက်ကောင်စီတေစခန်ဂရင်းငေတီကိုအာရခတ်တက်တော့အေကလာတော့ကထိုးစိုက်ဆောင်ခါပြီးနောက်ပိုင်းဇွန်လာထက်မှာတော့စခန်အတော်မင်းများကိုသိမ့်ပိုက်နိုင်ခဲ့ပြီလို့ဆိုပါရဲဇွန်လာစခရောင်းနေမှာမောင်တော်မျိုးဘကစိုက်ကောင်စီစခန်တီကိုတိုက်ခိုက်သိမ့်ပိုက်ဖို့ပြတော့အာရခတ်တက်တော့အေကထုတ်ပြန်ပြန်ခါပါရဲရန်နောက်မောင်တော်မျိုးဘမှာအေနဲ့စိုက်ကောင်စီတို့နှစ်ဖားတိုက်ပွဲကြီး prompt ထင်တာလို့ဒေသခံတီကပြောပါရဲစိုက်ကောင်စီကချန်ဟင်းနေတဲ့စခန်ကြီးနဲ့လီဂရောင်းကနေအေထိုးစိုက်ကိုခုခံတိုက်ခိုက်နေဆိုဖိုက်ပါရဲနှစ်ဖားတိုက်ပွဲကြီးကရခိုင်မွတ်စလွန်ဟိန္ဒူနဲ့သာလူမျိုးတိအပါဝန်လူသောနဲ့ရှိပိုင်မင်းနေလို့နေမရအခင်းနေဝိဟိသူတိကပြောပါရဲအေအီဇွန်လာစခရောင်းနေထုတ်ပြန်ရှာမှာမရိုသင်တိုက်ပွဲဆွန်နေဖို့ပြဖိုက်တဲ့တော်တာနဲ့မရိုကထွက်ခေါက်ခဲ့ဖို့သတိပိထကလေးတိုက်ပွဲတိကထဲမှာထွားမရပြပိုင်မင်းနေခဲ့ဆိုလို့ဆိုခဲ့ပါရဲအေအီကတော့မရိုကထွက်ခေါက်ဖို့အခါခဲဟိန္ဒူတိအကူညီတောင်းနိုင်ပါစိုက်ကောင်စီနဲ့နင်းနင်းကဲကဲမနေဖို့ကိုလေးပြောထားပါရဲအေအီအရေးပေါ်ထုတ်ပြန်ပြန်ရှာနေပေးတဲ့မနာရိုဟင်ဂျာရေးလှုပ်ရှားသူတွေကဝေဖန်မှုတိဟင်းနေပါကုလသမဂ္ဂလူခွန်ရေးဆိုင်ရာမဟာမောင်ကလေးဘောလ်ကာတာကလေးရောဟင်ဂျာတိအနေနဲ့ခေါ်ပရိစရာခင်းနေဒီမဟိရတော်ဘူးသီတော်မျိုး pricing by price လာဖို့ဆိုကိုစိုးရင်လေလို့ဇွန်လဆေရှာနေကပရထားပါတယ
် Arabia ခိုင်သာသားဆိုင်ကိုဇောင်းမြနာဆောင်ပြခခဲ့တဲ့တော်တာရှောင်းပြလောင်း online ရှမ်းမြေခဲ့ပါသည်ယေဇူးတော်မရကျွန်တော်ကတော့အောင်သူပါ
Arabia ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်